တကြံကာလနေရပြန်ကြတဲ့မြန်မာရွှေ့ပြောင်းအလို့သမားတွေထိုင်းနိုင်ငံကိုပြန်ဝင်တဲ့အခါအစဉ်ပြေစေဖို့ထိုင်းမြန်မာအာဏာပိုင်တွေပူးပေါင်းဆောင်ရွက်နေပါတယ်။တကြံအပြီး9ရက်အတွင်းလုပ်ငန်းခွင်ပြန်ဝင်တဲ့ရွှေ့ပြောင်းအလို့သမားက6000လောက်ရှိနေပြီးသူတို့အစဉ်ပြေစေဖို့ AB 21ရက်နေ့ကစပြီးမဲဆောက်မြဝတီတံတားပေါ်မှာတန်းစီစရာမလိုပဲလာဝကအဆောက်အုံအသစ်မှာအမြန်ဆောင်ရွက်ပေးနေတယ်လို့မြဝတီခရိုင်ဥက္ကဋ္ဌကပြောပါတယ်။အပြည့်စုံကိုထိုင်းနယ်စပ်သတင်းတော့မအေးမှသတင်းပေးပို့တာပါ
။မဟာတကြံကာလအတွင်းနေရပြန်မြန်မာရွှေ့ပြောင်းလို့သမားတွေအတွက်ထိုင်းဆိုရက AB 5ရက်နေ့ကနေ AB 30ရက်နေ့အထိ re-entry အဝင်ထွက်ဗီဇာတုံးကြေးကိုအခမဲ့ခွင့်ပြုထားတာဖြစ်ပါတယ်။ထိုင်းနိုင်ငံကိုပြန်လာကြတာ5ရက်အတွင်းမှာလူဦးရေ6000လောက်ရှိပြီဖြစ်ပါတယ်။ထိုင်းအနာပိုင်းတွေကိုမြစ်တာရက်ခံခဲ့တာကြောင့်နေရပြန်နေအတွက်ထိုင်းနိုင်ငံဘက်ကမဖွင့်ရသေးတဲ့လဝကအဆောက်အဦအစ်စ်ကိုပါတုံးပြီးကူညီဆောင်ရွက်ပေးခဲ့တယ်ဆိုပြီးမြန်မာနိုင်ငံကရင်ပြည်နယ်မြဝီခရိုင်ဥက္ကဋ္ဌဦးတေဆောင်ကအခုလိုပြောပြပါတယ
်ဒီမနေ့ကတော့ကျွန်တော်တို့ဟိုလောက်ရှိတယ်ပေါ့19000လောက်ရှိတယ်ဒီနေ့ကတော့15000လောက်ရှိပါတယ်ခင်ဗျာကျွန်တော်တို့ဆီကလုပ်သားတွေပေါ့
ဟုတ်ပြ
န်လာပြီးတော့ဒီလုပ်ငန်းတွေပြန်ဝင်လာခင်ဗျာထိုင်းဘက်ကိုပြန်သွားတာခင်ဗျာသူတို့ဒီ9ရက်တာအတွင်းတော့အားလုံးပေါင်းလိုက်တော့6000လောက်ရှိတယ်ပြောပါခင်ဗျာအခုကျွန်တော်တို့ကလူများတော့ဟိုနည်းနည်းလေးမြန်ကျင်တယ်ဆိုတော့သူတို့လည်းကြိုတင်မြှောက်တေးထားတော့သူတို့မှသူတာမင်နဲ့အစ်စ်ဆောက်တာရှိတယ်ခင်ဗျာအဲ့ဆောက်ကြီးလေ
းဟုတ်ကဲ့
အဲ့ဒီမှာသူတို့မတုံ့ရသေးမဖွင့်ရသေးတော်တော်လေးပဲကျွန်တော်တို့အဖွဲ့တွေများနေတော့သူကဒီအင်အား20တုံးပေးတယ်ဒီပေါ်တဲ့အောက်တဲ့အဲ first floor နဲ့ second floor ပေါ့အ
ဲ့
ဒီမှာသူတို့ကွန်ပျူတာနဲ့တခါလေးလုပ်ပေးပါခင်ဗျာအော်ဒါရက်တူပေးရအောင်နော်ဟုတ်။ကောင်တာ20လောက်ထက်တူပေးရကျွန်တော်တို့ဟုတ်ကဲ့။ဒီနေ့ရန်များတော့ကျွန်တော်တို့သွားပြီးထက်ကူကောင်တယ်ကျွန်တော်ကိုယ်နဲ့သွားလိုက်တော့သူအပေါ်တက်ကူနောက်တက်ဆိုးကထက်ပြီးတော့သူတို့ဒီနေ့ကနေတူပေးပါလေ။ဖောင်ဖြေးတာပညာနဲ့လုံနိုင်အောင်တို့အစီအစဉ်ပေးပါဆင်း။နေရာပေါ့အဓိကတော့ဒီကူတာပေါ်တကားပေါ်မှာဆောင်းအောင်တကားပေါ်မှာဆောင်းအောင်မယ်စား။ဒီဆောင်းကြီးရဲ့ ground floor ရဲ့ first floor second floor third floor မှာဒီကျန်တဲ့တဲတွေမှာတို့ဆောင်းနိုင်အောင်အစီအစဉ်ပေးပါရမယ်။အ
ေပီလာ20ရက်နေ့ကနေစလို့လုပ်ငန်းခွင်ကိုဝင်ဖို့အတွက်ပြန်ဝင်လာကြတဲ့မြန်မာလုပ်သမားတွေများလာတဲ့အတွက်တရားပေါ်မှာပဲမူးမေ့လဲသွားသူတွေရှိခဲ့တယ်ဆိုပြီးမြန်မာပြည်သားများအရေးပူးတွဲလှုပ်ရှားမှုကော်မတီရဲ့ဥက္ကဋ္ဌဦးမိုးကျိုးကလည်းပြောပါတယ်
။တချို့ဆိုညွန်မပိုက်ကလေးတွေလည်းပါမူးမေ့လဲကြတာ၈ယောက်ရှိတယ်။ဒီပလ20ရက်နေ့နော်။ပါနိုင်ငံကိုကိုစားပြုတဲ့မြောက်ဝီခေဥက္ကဦးတည်ဆောင်ရဲ့ဆောင်ရွက်ချက်ကလည်းတကယ်ကောင်းတော့ပေါ့ပြတယ်လို့ပြောချင်ပါတယ
်။ထိုင်းမြန်မာနယ်စပ်မဲဆောက်မြောက်ရီချစ်ကြည်တကားကတော့နေကိတ်တီကပါနေရပြန်သူသသိန်းခွဲလောက်ရှိခဲ့ပြီးအခုခါမှာတော့လူရေ6000လောက်ဟာထိုင်းနိုင်ငံထဲမှာအလုပ်ပြန်ဝင်လုပ်ဖို့အတွက်ပြန်လာနေကြပြီဖြစ်ပါတယ်ရှင်